အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမှာစီမံကိန်းကိုဆက်လက်အကောင်အထည်ဖော်ဖို့အိန္ဒိယတရားရုံးချုပ်ကအင်္ဂါနေ့ကခွင့်ပြုလိုက်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့ချုပ်ဆိုထားတဲ့စာချုပ်အပေါ်အစိုးရနဲ့ဆက်လုပ်ရေးကုမ္ပဏီတို့ရောအငင်းပွားမှုကိုမဏိပူရာတရားရုံးကကြားနာဆက်ဆဲနေချိန်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီစီမံကိန်းကအရေးကြီးလို့ဆက်ပြီးအကောင်အထည်ဖော်တဲ့လို့တရားရုံးချုပ်ကရှင်းပြကြောင်းအိန္ဒိယတရားရုံးချုပ်တရားသူကြီးချုပ်ရှရစ်အာဗင်ဘော်ဒဲကပြောပါတယ်။ရှရစ်ချုပ် KK ဗန်ဂိုပါကလည်းသူအနေနဲ့မြန်မာနိုင်ငံကစာတကြောင်လက်ခံရရှိထားကြောင်းနဲ့စာထဲမှာတရုတ်နိုင်ငံဘက်ကသူတို့စီမံကိန်းတွေကိုအခြေပြုပြည်စီအောင်မြန်ဆုံးအကောင်အထည်ဖော်တည်ဆောက်ကြောင်းနဲ့အိန္ဒိယဘက်ကတော့စီမံကိန်းအခြေအနေအရမရေမြာမေးခွန်းထုတ်စရာဖြစ်နေကြောင်းဖော်ပြထားတယ်လို့ပြောပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံဘက်ကလည်းဆက်လက်စီမံကိန်းတွေစတင်ဖို့လိုတယ်လို့ပြောပါတယ်။ကီလိုမီတာ1360145မိုင်ရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမကြီးကသုံးနိုင်ငံကူးလူဆက်ဆံနိုင်တဲ့လမ်းမကြီးဖြစ်ပြီး95မိုင်ရှည်လျားတဲ့ကလေးဝါရာကြီးလမ်းပိုင်းတိောက်ဖို့နဲ့93မိုင်ရှည်လျားတဲ့တမူးကြီးကုန်းကလေးဝါလမ်းပိုင်းမှာချင်းကပ်လမ်းနဲ့အတူတရား69စင်တိောက်ဖို့အိန္ဒိယနိုင်ငံကတာဝန်ယူထားပါတယ်ခင်ဗျ။